ကရင်မျိုးသားစီယုံ KNU တပ်မဟာ၅တပ်ဖွဲ့တွေနဲ့နောက်ဆက်ကစစ်ကောင်စီတပ်တွေကြားတလကျော်အတွင်းမှာတိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့တယ်လို့တပ်မဟာ၅ဘက်ကထုတ်ပြန်ပါတယ်စစ်ကောင်စီတပ်ကအရာရှိတွေအပါအဝင်ကြာဆုံးများတယ်လို့လည်းတပ်မဟာ၅ကဆိုပါတယ်စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်တဲကတိုက်ပွဲတွေနဲ့ပတ်သက်လို့ထူးထူးခြားခြားထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီအခြေအနေကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်မျိုးသားစီယုံ KNU တပ်မှ၅ထိချုပ်နယ်မြေဖြစ်တဲ့ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာမတ်လ29ရက်နေ့ကနေမေလဇန်းထိနှစ်ဖက်ထိတိုက်ပစ်ခတ်တဲ့တိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့ပြီးစစ်ကောင်စီတပ်ကဗိုလ်မှူးကြီးအပါအဝင်တပ်ဖွဲ့ဝင်200နီးပါးတေဆုံးခဲ့တယ်ဆိုပြီး KNU တပ်မှ၅ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ်
เออปีนั่นแหละลุเปียวเลยยะเลยบาติเลยซอตรุก็เลยโหกันเนี่ยหน้ามาลุชะได้ปอมมาที่แต่มาเลยเป็นเนี่ยอนัตตเนี่ยผ่านเจ็ดตัวชะได้ปอมมาที่ตุ้มว่าเอ๊ะๆเนาะจูจาจูจาพี่ไปแม้เลยเป็นเปลี่ยนไม่တော့หีไล่แต่คาจะเนาะตู้เยหีตัวอ่ะโห400กว่าบ่เนาะโอเคตะละตุ้มมาบ่เนาะดีตะละจอๆเล่บ่อะคือดีเปียเนี่ยตุ้มมาเลยเป็นโหทับพี่ล่ะบ่เนาะติ๊กกอกสีแต่มาကြတာကဘုံမူကြီးတယောက်ရယ်ဘုံမူသူ့ဘုံသူ့ဘုံမူကြီးတယောက်ရယ်တော့ဘုံမူတယောက်ရယ်တော့ဘုံကြီးတယောက်တော့ပြီးတော့အရာခံမူကတယောက်ရယ်အလုံးပေါက်ကဒီသတ်သားပါလေဆိုမရှိဘူးတရားနဲ့ကိုဆွေလေးရောက
်ကျန်ယူဘက်ကတော့ကိုဦးသေးဆုံးပြီးဆယ်ဦးခန့်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေစာဆုံးတယ်လို့ကျန်ယူပြောတာနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာထုတ်ပြန်တာမရှိသေးတယ်လို့ VOA ကလည်းပြီးကြအတည်မပြုနိုင်ပါဘူးမလ29ရက်နေ့ကကရင်ပြည်နယ်ကတိမှုထာစခန်းဧပြီလ29ရက်နေ့မှာတောင်ရင်မြစ်ကြောင်းလုံခြုံရေးယူထားတဲ့တော်လဲထားတဲ့ဥတုဒ္ဓစခန်းတွေကိုတပ်မ9ကတိုက်ပိုက်ခဲ့တယ်ဆိုပြီးစစ်ကောင်စီရဲ့ဧပြီလ29ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ KNU ဘက်ကတော့တိမှုထာနဲ့မေရထာစခန်းတွေကိုသိမ်းခဲ့တယ်ဆိုပြီးပြောထားပါတယ်။မေရထာကတော့ထိုင်းပက်ချံတော်လဲထားနဲ့အနီးဆုံးဖြစ်ပြီးအများကတော်လဲထားလို့လည်းခေါ်ကြပါဗျ။မလ29ရက်နေ့ကစပြီးတပ်မငါထိန်းချုပ်တဲ့ဖားပုံခရိုင်ထဲကနေမြေတွေပေါ်စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါဗျ။အေပီလာနဲ့မီလာဇမ်းမှာလည်းဘုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါဗျ။အဲ့ဒီဒေသတွေမှာနေတဲ့ကရင်ရွာသားတောင်းနဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးနေကြရပါဗျ။အခုထက်ထိလည်းဖားပုံခရိုင်ဒေသတွေပေါ်မှာနေတိုင်းနေပါလေရင်တွေပြန်ဝဲနေတာကြောင့်အရက်သားတွေတောတောင်ထဲမှာပဲပုန်းအောင်နေရတယ်လို့လည်းဆိုပါရယ်မနေ့တုန်းကလည်းညဘက်မှာလေရင်ပြန်ဝဲခဲ့ကြောင်းကိုလည်းဆက်ပြောပြပါရယ
်ဟောလေရင်ကဟိုနေ့တိုင်းလိုပဲဒီညတုန်းကလည်းလာသေးတယ်ဒါပေမဲ့ဟိုဘုတ်ကျဲတာလို့ပါလို့တော့ဟိုမရှိဘူးပေါ့နော်ဒီလိုပဲလာဝဲပြီးတော့ညချိန်မှလာတာညဆယ်နှစ်နာရီတော့မှလာတယ်အဲ့ဒီမှာလာပြီးတော့ဝဲတယ်ဝဲပြီးတော့ပြန်သွားတယ်ဘုတ်ကျဲတာတော့မရှိဘူးပေါ့နော်ဒီဒီညနော
် KNU ထိန်းချုပ်ရာကရင်ဒေသအတွင်းကအရက်သားတောင်ရခင်းတွေလူနေအိမ်တွေကိုစစ်ကောင်စီဘက်ကလက်နက်ကြီးကြီးပစ်ခတ်မှု985ကျင်းရှိခဲ့ကြောင်းလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား14ဦးသေဆုံးပြီး28ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်း KNU တပ်မ9ကပြောပါတယ် KNU နဲ့မြန်မာအစိုးရကြားနှစ်ဦးသဘောတူအပြစ်ခတ်ရဲစဲရဲကို2012ခုနှစ်မှာထိုးခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရဲသဘောတူစာချုပ်ကိုတော့2015ခုနှစ်မှာတခြားတိုင်းရင်းသားလက်နက်ကင်တွေနဲ့အတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကရင်နယ်မြေတွေထဲမှာတိုက်ပွဲတွေဖြစ်နေတာဟာအပြစ်ခတ်ရဲစဲရဲသဘောတူညီမှုကိုချိုးဖောက်လို့ဖြစ်တယ်ဆိုပြီးနှစ်ဖက်လုံးကအပြန်အလှန်ဆွဆွဲနေကြပါတယ်ရှင်။